Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ24ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9.19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်းပါ။ဒီညနေအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အင်္ဂါနေ့ကလုပ်တဲ့နီဗာဒါပြည်နယ် Republican Party Caucus ပနာမရွေးချယ်ပွဲမှာ Donald Trump အပြတ်အသတ်အနိုင်ရသွားပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအရ2015ခုနှစ်တွင်တိုးတက်မှုမရှိခဲ့ဘူးဆိုတာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုရဲ့အစဉ်ကစားအသစ်တစ်ခုမှပြောထားပါတယ်။တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတို့မှာတရုတ်ကတိုက်လေရင်တွေခြားထားလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတဲ့ဆိုရင်လက်နက်တွေစွန့်ရမယ်ဆိုတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲ
။ဒါမှလက်နက်ရှင်ကြီးကတော့နောက်နေနေဆိုရင် NGO မှာပါလာတော့ support ပေးနေတဲ့ကိစ္စတော့ဆက်မီလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးဆိုင်လာပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်ကဘိန်ခင်းဖြစ်စီရေလှုပ်ရှားမှုနောက်ဆက်တွဲအကြောင်းမြန်မာနိုင်ငံလူ့ခွင့်ရင်းနဲ့ရိုဟင်ဂျာမွတ်စလင်အကြောင်းပြင်ရန်ကုန်မြို့မှာလှုပ်ခတ်သွားတဲ့မြင်းကလင်းအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်အင်္ဂါနေ့ကနေဗာဒါပြည်နယ်မှာလှုပ်တဲ့ Republican Party ကိုစားပြုသမ္မတလောင်းအတွက် Caucus ပနာမရွေးချယ်ပွဲမှာဘီလီယံနာတရေကြီးဒေါ်နယ်ထရမ့်ကအပြတ်အသတ်အနိုင်ရသွားပါလေ။နောက်ဆုံးမဲရလက်တွေအရထရမ့်ကမဲရည်တွေ46ရာခိုင်နှုန်းရတာကြောင့်မဲရည်တွေ24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ဖလော်ရီဒါပြည်နယ်ထက်လွတ်တော်အမတ်မာကိုရူဘီယိုထက်အပြတ်အသတ်သာပါလေ။တက်ဆက်ပြည်နယ်ထက်လွတ်တော်အမတ်တက်ခရုစ်က27ရာခိုင်နှုန်းနဲ့တတိယနေရာရပါလေ။ဒီလအစောပိုင်းကလုပ်တဲ့နယူးဟမ်ရှယ်နဲ့တောင်ကာရိုလိုင်းနာပရိုင်မရီပနာမရွေးချယ်ပွဲတွေမှာအနိုင်ရထားတဲ့ထရမ့်အတွက်အခုပနာမရွေးချယ်ပွဲမှာ3ချိန်မြောက်ဆက်တိုက်အနိုင်ရတာပါ။ဒါကြောင့်လဲမလာဒီယနေ့ကျရင်ပြည်နယ်တရာစင်လောက်မှာတပိုင်တစ်ထဲလုံးမဲ့အရေးကြီးတဲ့ပနာမရွေးချယ်ပွဲတွေအတွက်အောင်မြင်မှုအရှိန်ရနေပါပြီ။သူရွေးကောက်ပွဲစဝင်တဲ့အချိန်တုန်းကသိခံမှာမဟုတ်ဘူးလို့လေလာသူတွေကခံမှန်းကြပေမဲ့အခုဆိုရင်သူဟာတနိုင်ငံလုံးမှာအနိုင်ရနေပြီလို့အောင်ပွဲခံမိန်ကွန်းမှာထရမ့်ကပြောသွားပါတယ်။ရွေးကောက်ပွဲဝင်နေတဲ့အထက်ကနောက်ထပ် Republican ကိုယ်စားလှယ်လောင်းတွေနှုတ်ထွက်သွားတဲ့အချိန်ကျရင်သူတို့မဲတွေကိုလည်းရအောင်မှာပဲလို့ထရမ့်ကဆိုပါတယ်။ရူဘီယိုနဲ့ခရုစတိုကတော့စူပါအင်ဂါနေလို့ခေါ်ကြတဲ့မလာတီးယားနေရွေးကောက်ပွဲတွေမှာထရမ့်ကိုအမိလိုက်နိုင်မှုအပြင်းထန်မဲဆွယ်စည်းရုံးနေကြပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့လာမယ့်ဖေဖော်ဝါရီ28ရက်စနေနေ့ကျရင်တောင်ကာရိုလိုင်းနာပြည်နယ်မှာပရိုင်မရီပနာမရွေးချယ်ပွဲလုပ်ဖို့ရှိပါတယ်။နောက်ဆုံးထွက်ထားတဲ့လူထုစစ်တမ်းတွေအကြတော့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကထက်လွတ်တော်အမတ်ဘန်ဒီဆန်ဒါစ်ထက်ထောက်ခံမဲပူရနေတာတွေ့ရပါတယ်။
ကျူဘာနိုင်ငံဂွာတာနာမိုပင်လယ်အော်ကအမေရိကန်စစ်တပ်ထိန်းသိမ်းရေးစခန်းကိုပိတ်ပစ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတွန်းအားပေးဆောင်ရွက်နေမှုအပေါ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ကထောက်ခံတဲ့အကြောင်းအင်ကာနစ်မှာပြောဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တောင်ကယ်ရိုလိုင်းနားမှာ CNN သတင်းဌာနကလုတ်တဲ့တောင်ဟော်ဆွေးနွေးပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကဒီထိမ့်သိမ်းရေးစခန်းကိုအမေရိကန်တို့ဆက်ပြီးသုံးစရာအကြောင်းမရှိတော့ဘူးလို့ပြောဆိုပြီးဒီထိမ့်သိမ်းရေးစခန်းဟာအကြမ်းဖက်သမားတွေအတွက်လူသစ်စုဆောင်းတဲ့ကြော်ညာဖြစ်နေတယ်လို့လည်းဟီလာရီကလင်တန်ကပြောဆိုခဲ့ပါတယ်ထိန်းသိမ်းရေးစခန်းမှာကြန့်ရှိနေတဲ့ထိန်းသိမ်းထားသူတွေကိုဘယ်ကိုလွှဲပြောင်းပေးမလဲဆိုတာကိုတော့ဆွေးနွေးညှိနှိုင်းရမယ့်အကြောင်းအရာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောပါတယ်။ဗမာပြည်နယ်အထက်လွှတ်တော်အမတ်ဆန်ဒါစ်ကတော့ဂွာတာနာမိုထိန်းသိမ်းရေးစခန်းမှာလူတွေကိုချုပ်နှောင်ထားတာဟာကမ္ဘာတလွတ်ကြရက်ရိုက်ခတ်မှုတွေဖြစ်စေပြီးအမေရိကန်တို့ဟာအပြောနဲ့အလုပ်မညီတဲ့နိုင်ငံလို့မြင်နိုင်စေတယ်လို့ပြောဆိုခဲ့ပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်ပါတီသမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ကလင်တန်ကလူထုစစ်တမ်းတွေမှာရာခိုင်နှုန်း20အသာစီးနဲ့ဥဆောင်နေပါတယ်။အခုတောင်ကယ်ရိုလိုင်းနာပါတီတွင်ပနာမသမ္မတလောင်းရွေးချယ်ပွဲအပြီးနောက်သတင်းပတ်အင်ကာနီမှာတော့ Super Tuesday လို့ခေါ်တဲ့ပြည်နယ်ပေါင်းတဒါဇင်လောက်တပြိုင်တည်းပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေကိုကျင်းပကြမှာဖြစ်ပါတယ်။
2015ခုနှစ်တွင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာကဏ္ဍအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ AI ကဖေဖော်ဝါရီ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်အသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။အစီအစဉ်အစားမှာအဓိကထောက်ပြထားတာတွေကတော့ဘရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေထပ်ပြီးဆိုရသွားတာလောလောဆယ်ထုတ်ပေါ်ပြောဆိုခွင့်တင်းပင်းဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုနှိမ်နင်းဖြိုခွဲတာတွေအစိုးရကအရှိန်တိုးမြှင့်ပြီးလုပ်ခဲ့တာပြည်တွင်းမှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာနိုင်ငံတကာလူ့ခွင့်ရေးနဲ့လူသားဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့သတင်းတွေထွက်ထားတာလူ့ခွင့်ရေးချိုးဖောက်တယ်လို့တန်တရားရှိတဲ့လူမျိုးရေးတပ်ဖွဲ့တွေဟာအပြစ်ပေးအရေးယူခံရတာမျိုးလုံးဝမရှိသလောက်ကင်းလွတ်နေတာစတာတွေကို AI အဖွဲ့ကထုတ်ပြထားပါတယ်။ 2015ခုနှစ်ကုန်ချိန်မှာနိုင်ငံရေးကျင်းသား114ယောက်အကျဉ်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုငြိမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တဲ့ကျောင်းသားကောင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူတွေရာပေါင်းများစွာတရားစွဲခံနေရတာကို AI အစိုးရကစားမှဖော်ပြထားပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်ရအောင်အကာအကွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိတာကိုလည်း AI ကထောက်ပြပါတယ်။လူတွေကိုနေအိမ်တွေကနေအတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ AI ကပြောပါတယ်။လောလောဆယ်ဒုဖော်ပြောဆိုခွင့်တင်ပင်းဖွဲ့စည်းခွင့်နဲ့ငင်းချမ်းစွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုပြန်ပြီးသုံးသပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့တယ်လို့ရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံနေရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံဖို့လည်းညင်းခဲ့တယ်လို့ AI ဖွဲ့ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။
လာမယ့်စနေနေ့မှာစပြီးအသက်ဝင်မဲ့ဆီးရီးယားအဖြစ်ခက်ရက်စဲရေးကိုအကောင့်ထည့်ဖို့ဖို့ဆီးရီးယားအစိုးရအနေနဲ့အစဉ်သင့်ရှိနေပြီလို့ဆီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအတည်ပြုပြောဆိုလိုက်ပါတယ်။ IS အစွန်းရောက်အဖွဲ့နဲ့ဂျာဘက်အယ်နျူစရာလို့အချမ်းဖက်ဝါရဂိုင်ဆွဲတဲ့အဖွဲ့တွေကိုဆက်ပြီးတိုက်ခိုက်သွားရေးအရေးကြီးတယ်ဆိုတာကိုလည်းဒီကနေ့သူတို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခြင်းအတွင်အလေးထားပြောဆိုခဲ့ကြပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကလည်းဂျော်ဒန်ဘုရင်အဗ်ဒူလာကိုဒီကနေ့ဗုဒ္ဓဟူးနေ့အမေရိကန်သမ္မတအင်ဖြူရောမှာတွေ့ဆုံဖို့ရှိနေပြီးအစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုခြေမုံရင်းနဲ့ဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေအကြောင်းလိုအပ်နေတဲ့လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအခြေအနေတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုပြစ်မှတ်ထားခြေမုံနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေမှာဂျော်ဒန်နိုင်ငံလည်းပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ week ကနေဗိုလ်ဟူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တိုးပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျွန်းဂျွန်းမှာတရုတ်နိုင်ငံကတိုက်လေရင်တွေခြားထားလိုက်ပါတယ်။ဒီပြင်ကဝေဟင်ပစ်ဒုံးကျည်တွေကိုဒီလအစောပိုင်းကပြန်ချခဲ့ပြီးအစစ်မြစ်ရေဒါစနစ်တရက်ကိုတိစောက်နေပုံရတဲ့ကျွန်းမှာတိုက်လေယာဉ်တွေကိုခြားထားတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရှန်ယန် G11 နဲ့ GH7 လေယာဉ်တွေပါတဲ့တိုက်လေယာဉ်ဆယ်စင်းလောက်ကိုတောင်တိုးပင်လယ်တွင်ပါရာဆူတ်ကျွန်းစုတွေကဝူဒီကျွန်းမှာတွေ့ရတယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတွေကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။ဒီလုံရက်တွေဟာဒေသတွင်းမှာတင်းမာမှုတိုးလာစေပြီးတံပြန်တက်ရောက်မှုတွေဖြစ်စေတာကြောင့်တိတ်ဆိုးရိမ်ပါတယ်လို့အရှိတောင်အရှနိုင်ငံများအဖွဲ့ ASEAN ဆိုင်ရာအမေရိကန်တမတ်ကြီးနီနာဟာရှိဂန်ကဒီကနေ့သတင်းတော်တွေကိုပြောပါတယ်။ဒီတော်တွေမှာပဲတရုတ်နိုင်ငံဟာတောင်တိုးပင်လယ်ကိုစီးရဲသွင်းပြောင်းတာမျိုးမလုပ်ပါဘူးလို့ကြေပေးထားပြီးမဲ့လုံနေတာပဲလို့အမေရိကန်ပစိဖိတ်စစ်ဌာနချုပ်တမ်မှုကြီးကပြောလိုက်ပါတယ်။တရုတ်နိုင်ငံဟာတောင်တိုးပင်လယ်ကိုစီးရဲသွင်းပြောင်းဖို့လုံနေတာသိကိုရှင်းပါတယ်။အဲ့ဒီလိုလုံနေတာမဟုတ်ပါဘူးလို့စဉ်းစားဖို့ကတော့ကဘာကြီးပြားတယ်လို့ယုံကြည်ဖို့ပဲရှိပါတယ်ဆိုပြီးရေတပ်ဗိုလ်ချုပ်ကြီး Harry Harris ကလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီကိုအင်္ဂါနေ့ကပြောတာပါ။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဆွေးနွေးမှုတွေမှာတိသာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ပြီးလောလောလတ်လတ်နျူကလ িয়ার နဲ့ဒုံးပျံဆန့်သက်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံအပေါ်ပိုပြီးပြင်းပြင်းထန်ထန်အရေးယူမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာမကြာခင်ကာလအတွင်းသဘောတူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းနှစ်နိုင်ငံထိပ်တန်းတန်တမန်တွေကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မနေ့အင်္ဂါနေ့နိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA သတင်းတောက်ရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့တိတာတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းသိက္ကိုအပြုသဘောဆောင်ခဲ့ပါတယ်။အခုဆုံးဖြတ်ချက်ကိုသာအတည်ပြုနိုင်မယ်ဆိုရင်တော့အရင်ကအတည်ပြုခဲ့တာတွေထက်ပိုပြီးထိအောင်မယ်ဆိုတာကတော့တန်တရားရှိစရာမလိုပါဘူးလို့ပြောဆိုခဲ့ပါတယ်။ဒီမူချမ်းကတင့်တယ်လျှောက်ပတ်စွာပြန်သုံးသက်တဲ့အစ်မရှိနေတယ်လို့ဝန်ကြီးကယ်ရီကထပ်လောင်းပြောပေမဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အစ်မပါဝင်တဲ့အချက်တွေကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။ဆုံးဖြတ်ချက်မူချမ်းအပေါ်မှာသဘောတူညီချက်ရဖို့နဲ့မကြာခင်မှာအတည်ပြုနိုင်မှုဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုပြီးနှစ်နိုင်ငံစလုံးနဲ့တူညီတဲ့ရည်မှန်းချက်ဖြစ်တဲ့မြောက်ကိုရီးယားကိုတွဲဆောင်ဆွေးနွေးရေးမှာပြန်လည်ပါဝင်လာစေရေးအပေါ်မှာလည်းဆွေးနွေးခဲ့တယ်လို့လည်းထပ်လောင်းပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားဆိုရပေါ်စီးပွားရေးအရပြင်းထန်တဲ့တန်ခတ်ရည်ယူမှုတွေချမှတ်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဥဆောင်ကြိုးပမ်းနေတာတွေပေါ့တောင်ကိုရီးယားနိုင်ငံသားတွေကအဆန့်ကျင်သူတွေရှိပါတယ်ဒီလိုထိတ်တိုက်တွေ့တဲ့လုပ်ရမျိုးဟာဒေသတွင်းမှာတင်းမာမှုတွေဖြစ်လာစေတယ်လို့အဲဒီဝေဖန်သူတွေကပြောပါတယ်ပြင်းထန်တဲ့နောက်ထပ်ရည်ယူမှုတွေဟာမြောက်ကိုရီးယားမှာဆင်းရဲမွဲတေမှုပိုဆိုးလာတာပဲဖြစ်စေပြီးစစ်ဖြစ်မဲ့အန်ဒရယ်ပိုပြီးတိုးလာတယ်လို့လည်းသတိပေးကြပါတယ် ထိတ်လန့်မှုနဲ့စိုးရိမ်မှုတွေဖြစ်စေတဲ့ပတ်ဝန်းကျင်မျိုးကိုမြောက်ကိုရီးယားကကြီးဖန်တီးနေတာမဟုတ်ဘဲအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေနဲ့နိုင်ငံရေးကလည်းဖန်တီးနေတယ်လို့ပါဝင်လို့ဆောင်ရှင်ဒီမိုကရေစီဆိုင်ရာလူလူသွေးစည်းညီညွတ်ရေးအဖွဲ့ PSPD က Park Jong-un ကပြောပါတယ်PSPD အဖွဲ့ဟာတောင်ကိုရီးယားသမ္မတပါကွန်နဲ့အာနာယစန်နူရီပါတီကိုဝေဖန်သူတွေကိုကူစားပြုတဲ့အဖွဲ့ပါမြောက်ကိုရီးယားကဇန်နဝါရီလမှာနျူကလ িয়ার ဆန်တက်မှုလုပ်ပြီးပြီးခဲ့တဲ့လမှာဒုံးမြန်ပြစ်လွတ်ပြီးတဲ့နောက်တနနိုင်ငံပူးတွဲလုပ်နေတဲ့ကေဆွန်စမှုစုံကိုပိတ်ပစ်ဖို့သမ္မတပါကွန်ကဆုံးဖြတ်တဲ့ပေါ်တောင်ကိုရီးယားနိုင်ငံသားအများစုကထောက်ခံနေဆိုတာမကြသေးခင်ကကြောက်ယူတဲ့လူလူသဘောထားစစ်တမ်းတွေမှာတွေ့ရပါတယ်
နီပေါ်နိုင်ငံမှာလေရင်ငယ်တစ်စင်းရာသီဥတုဆိုးရတာကြောင့်ဒီကနေ့ဗုဒ္ဓဟူးနေ့မှာပြတ်ကျခဲ့ပြီးလေရင်ပေါ်မှာလိုက်ပါသွားတဲ့ခီးတယ်နဲ့လေရင်ဝင်တန်း23ဦးစလုံးသေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်ရင်းတာရာလေချောင်းလိုင်းကစီမံခန့်ခွဲတဲ့ Twin Otter လေရင်ဟာပိုဟာရာမြို့ကနေပြန်တက်ပြီးမကြခင်မှာပဲမြေပြင်ထိချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။ပြတ်ကျခဲ့တဲ့လေရင်ဟာခတ်တမန်တုမြို့တော်ရဲ့အနောက်ဘက်ကီလိုမီတာ200အကွာကကမ္ဘာလက်ခီးသွားတဲ့အသွားလာများရာပိုဟာရာမြို့ကနေတောင်တက်သမားတွေကြားကြောကြတဲ့ဂျွန်ဆန်မြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေမှသိကင်ထိုက်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လင်းပေးပါမယ်ဒီတိုင်းရင်းသားလက်နက်ကင်တွေနဲ့လက်နက်ကင်မှုလမ်းစဉ်ဆွန့်လွတ်ရေးအကြောင်းတပ်မတော်ကောက်ွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တုံ့ပြန်ချက်ကိုအရင်ဦးဆုံးတင်ပြပါမယ်တိုင်းသားလက်နက်ကင်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတဲ့ဆိုရင်လက်နက်တွေစွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ကြဖို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်တွေကိုတပ်မတော်ပိုင်းမြောက်ဝတီသတင်းစာမှာဖော်ပြထားပါတယ်တမရောကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်စွန့်ရေးပြောဆိုမှုပေါ်တိုင်းရင်းသားဖွဲ့တွေပဲလို့အမြင်သဘောထားရှိပြီးဘလို့တုတ်ပြန်မှုတွေရှိပါတယ်လဲဆိုတာကို VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တမရောကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်ချရေးပြောဆိုမှုတွေဟာ NCA ပြည်ရစာချုပ်ပါအချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ NCA ပြည်ရစာချုပ်လက်မှတ်ရေးသူခဲ့တဲ့တောင်ပိုင်းရှမ်းပြည်တမရော RCSSSA ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။
ကျွန်တော်တိုင်းသားပေါ်လာရင်းတမဆက်ကြည့်ရမော်ဘောဘောဒီဆရာရှိတဲ့အင်ဂျီအေနဲ့ကအချင်းကြီးတစ်ချက်ပေါ်ထောင်သွားနေတော့အချင်းကြီးကိုဒီချောက်သွားနေမှာပဲဖြစ်ပါတော့တင်ကျော်မဟုတ်ဘူးနော်အစ်တမလက်မချင်းကြီးကိုပဲမနေနေဆိုရင်အင်ဂျီအေမှာပါလာတော့တော့ဒီဆက်ကြည့်ရတော့တင်ကျော်လို့ကျွန်တော်အဲ့လိုပဲနေပါတယ်
ဖေဖော်ဝါရီ22ရက်နေ့ကကလောတတ်နယ်စစ်ဦးစီးတပ်ကရုမှာတင်နန်းသားတွေအရာရှိတွေနဲ့တွေ့ဆုံပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောဆိုချက်ကိုတမတော်ပိုင်မြောက်ဝတီသတင်းစာကနေဖေဖော်ဝါရီလ23ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြင်သစ်ပြင်ထိုက်တဲ့ချက်တွေကိုတင့်တော်တဲ့အချိန်မှာပြုပြင်ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။တိုင်းရာဖွဲ့တွေလက်နက်စုယုံနဲ့မြန်မာနိုင်ငံသွင်းမှာဖြစ်ပွားနေတဲ့ပြည်ထင်းစစ်ကိုမရတနိုင်ဘူးလို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့တောင်းမလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတပန်းလှကပြောပါတယ
်ရှေ့မှာကတကယ်အလုံးကိုလွန်ချုံနေတဲ့ဖော်ရပြည်တော်ဖုတ်သမတော်ကိုပြထောင်ရမယ်တကယ်ဖြစ်ပျက်ကိုလည်းဒါမျိုးဖြစ်ပြီးချုံအောင်လို့လည်းစီဗီလီယံကွန်ထရိုးအမှဖားရှိရမှာဖြစ်ပါတယ်အဲ့လိုမျိုးလက်မှာသာလင်းကျင်တာကျွန်တော်နိုင်ငံကြီးတွေရတဲ့ဆိုတာဖြစ်ပြီးတော့ကျွန်တော်နိုင်ငံဖော်ရပြည်တော်ဖုတ်ကိုဆက်လက်နိုင်မှာဖြစ်ပါတယ်
ရှမ်းတိုင်းဒေသမြားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်စာညွတ်လွင်အနေနဲ့ကတော့တိုင်းရင်းသားတွေအနေနဲ့လက်နက်ကင်ဆောင်ရတဲ့အခြေခံပြဿနာအကြောင်းရင်းကိုဖြေရှင်းဖို့လိုတယ်လို့ပြောပါတယ်
ကတ္တနာကဘာပြောစနစ်တရားကလေးဆိုတော့ဟိုစဉ်းစားလို့နေအဲဒီလက်နက်ကြရတဲ့အကြောင်းရင်းကိုကူစားမှပဲအာပြီးသွားမယ်လို့ဆိုတော့ဒါလက်နက်ဆွန်လိုက်ယူနေလေဒီခုနအကြောင်းရင်းတွေမရှင်းနိုင်ဘူးဆိုရင်ပြန်ဖြေမှာဒီလူတွေမကြိုက်တော့ဘူးနောက်လူတွေကြိုက်အောင်မှာပဲ
မြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့တိုင်းဒေသလက်နက်ကင်ဖွဲ့တွေကြားညှိနှိုင်းဆောင်ရွက်ပေးနေတဲ့မြန်မာငင်းချမ်းရေးစင်တာကအကြီးအသားရရှိဦးလှမောင်ရွှေအနေနဲ့ကတော့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းမျိုးညှိနှိုင်းဖို့လိုတယ်လို့သူ့အမြင်ကိုခုလိုပြောပါတယ်
သမောဝါလည်းညီငယ်ရေးကိုတကယ်လူလားလို့ဒါသူတို့ကိုယ်တိုင်ကပေါ်ဝင်ခဲ့လို့လည်းဒီအချီလိုဟာပြောတယ်လည်းဒီထုတ်နိုင်တာပဲသမောဘကောင်သူဘကောင်လက်ထပ်ထားတာပါပဲဒါကြတဲ့တိုင်းသားတွေဘက်ကလည်းဒီခွန်သားတဲ့နိုင်ငံပေါ်မှာဒီညီငယ်ရေးတော့မဖက်လက်ခံနိုင်တာမျိုးသူတို့လည်းအပြည့်တိုင်းပေါ်တော့လုံးဝလုံးချင်နေကြ
လက်ရှိမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေကနေ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အချိန်ဒီမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ကနေလက်နက်စွန့်မှုပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဖေဖော်ဝါရီ22ရက်နေ့ညနေပိုင်းမှာဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့ UPWC ကမြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့ UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့တွေနဲ့တွေ့ဆုံခဲ့ရမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်အနေနဲ့ NCA လက်မှတ်ရေးသွိုးဖို့အတွက်အစိုးရအနေနဲ့လမ်းကြောင်းဖွင့်ထားကြောင်း UPWC ဘက်ကပြောဆိုခဲ့ပါတယ်။ လက်ရှိမြန်မာအစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရစေးရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့တိုင်းဒါလက်နက်ကန်ဖွဲ့၈ဖွဲ့ကလွှဲပြီးကြမ်းရှိနေသေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းဒါလက်နက်ကန်ဖွဲ့တပ်ပေါင်းစု UNSC အနေနဲ့ကတော့ UPWC နဲ့ထပ်မံတွေ့ဆုံဆွေးနွေးနိုင်ဖို့ NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့ဖွဲ့တွေနဲ့အခုရက်ပိုင်းတွေမှာထပ်မံဆွေးနွေးညှိနှိုင်းနေစေလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ကဘိတ်ခင်းဖြစ်စည်းရေးလှုပ်ရှားမှုနောက်ဆက်တွဲအကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကံပိုက်တီဒေသဘက်ကဘိတ်ခင်းတွေရှင်းလင်းရင်းအတွက်လူထုခြေပြုငွေရေးစေဝါတိုက်ဖွဲ့ရေးအဖွဲ့ဝင်300ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူဒီမနက်မှာထွက်ခွာသွားပြီးဖြစ်ပါတယ်။တချိန်တည်းမှာပဲပြည်သူ့လွတ်တော်မှာဝိုင်းမော်မြို့နယ်လွတ်တော်ကိုယ်စားလှယ်ကကချင်ပြည်နယ်ငွေရေးစေဝါများတိုက်ဖြတ်ရေးမှာလူထုတွေပါဝင်ပူပေါင်းတာကိုထောက်ခံဖို့နဲ့ထိရောက်တဲ့အကူအညီတွေပေးဖို့အစိုးရတင်သွင်းရမှာအစိုးရကိုလက်ခံလိုက်ပြီးနောက်ရက်မှာဆွေးနွေးကြဖို့ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပဲကြာဆန်းကောကချင်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့တွေဟာစတုံးနဲ့ချီပွေလန်းကွဲမှာတပတ်ကြာကြာပိတ်ဆို့ခံရပြီးတဲ့နောက်အင်္ဂါနေ့ကတော့ကံပိုက်တီဒေသဘက်ကိုအဖွဲ6ဖွဲ့ခွဲပြီးတွားရောက်ဖို့အတွက်အာဏာပိုင်တွေကခွင့်ပြုခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မနေ့ကစခန်းချရပ်နားခဲ့တဲ့ဘုံတောင်ကနေဘင်းကင်းတွေရှိရာကိုအဖွဲနှစ်ဖွဲထွက်ခွာသွားပြီလို့လူထုအခြေပြုမူရတိုက်ဖြစ်ရေးအဖွဲအတွင်းရေးမှဦးခွန်ကျော်လီကပြောပါတယ်
။အဲမနေ့ကတော့ဟိုဖိတ်ထားတဲ့ညနေကျွန်တော်ဒီအဲတနားရီလောက်သွားပြီးတော့ဒီမှာစခန်းပြန်ချပါတယ်။ဒီမနေ့တော့အဖွဲနှစ်ဖွဲအဲဘုံတောင်နဲ့အဖွဲနှစ်ဖွဲကျွန်တော်ထွက်ပါပြီ။အဲဒီမကားဘက်ပေါ့နော်။အရင်ခုဖို့ပေါ့နော်။ကျွန်တော်ဒီမနေ့9နိုင်လက်စနေကြပေါ့အဲ့မှာ UNR ကသူ့ဘက်က300ကျော်ပေါ့အလုံး600ကျော
်လန်ခီးမှာဘင်ကင်းရှင်တွေကဟန်တာဖို့စောင့်ဆိုင်နေတယ်လို့တင်ရရှိတယ်လို့အာနာပိုင်တွေဘက်ကလည်းလုံခြုံရေးအတွက်လိုက်ပါဆောင်ရွက်ပေးနေတယ်လို့သူကဆက်ပြောပါတယ
်အဲ့တချို့နေရာမှာကျတော့အနေချင်းပေါ့လူစုပြီးတော့စောင့်နေတာတော့ရှိတယ်လို့ကြားတယ်ကလုံခြုံရေးလုံခြုံရေးပါတော့သူတို့တာဝန်ယူတယ်ပြောတာပဲအခုတော့လုံငန်းမစသီးတော့ဘယ်လိုအခြေအနေလာမလဲတော့မသိသေးဘူး။အဲရေးပါပါတယ်ရေးပါတယ်။ဌာနဆိုင်ရာလည်းပါမယ်ပြောတယ်။ဒါပေမဲ့ဒီစိတ်မကတ်ထားတော့ကျွန်တော်ကောင်းမသိရအောင်
။ကချင်လူမှုအခြေပြုမွေးရတိုက်ဖြတ်ရေးအဖွဲ့ကကံပိုက်တီဒေတာမှာဘင်းကင်းအေက9000လောက်ရှိမယ်လို့သတင်းရရှိထားတာကြောင့်စေတနာဝန်ထမ်း3000ကျော်နဲ့တွားရောက်ဖြည့်ဆည်းဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ဒီလ25ရက်နဲ့26ရက်နေ့တွေမှာတော့နောက်ထပ်အဖွဲ4ဖွဲ့ထပ်မံဆီလွတ်မယ်လို့လည်းပြောပါတယ်။ကချင်လူမှုတွေကအခုလိုဘင်းကင်းဖြက်စီးရေးအတွက်ပြင်ဆင်နေချိန်မှာဒီကနေ့ပြည်သူ့လွတ်တော်မှာလဲကချင်ပြည်နယ်မူရစ်တိုက်ဖြက်ရေးအတွက်အစိုးတရက်တင်သွင်းခဲ့ပါတယ်။အဲ့ဒီအစိုးကတော့မူရစ်စေဝါတိုက်ဖြက်ရေးမှာလူမှုပဝင်မှုနဲ့ပတ်သက်တယ်လို့အစိုးတင်သွင်းတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလကန်စဲဂျုံးကပြောပါတယ်
။မူရစ်စေဝါတိုက်ဖြက်နေနေမှာပြည်သူလူထုပါဝင်မှုဒီလိုလိုထူပါရင်ဒီနောက်ခံရနဲ့ထိရောက်တဲ့ကိုယ်ပတ်ပုံမှုများကိုအမြဲဆုံးဆောင်ရွက်ပြပါရန်မွေးရေးစေဝါတိုက်ချက်ရေးအံသာနောက်ဆက်သူများ၏အန္တရာယ်မှကာကွယ်ပေးနိုင်ရန်ပြည်ထောင်စုအစိုးရသို့အစိုးရတင်မဲ့အပါအဲဒီကြောင့်မေဆန္ဒနဲ့အဲဒီ GSTP ပါတီအပြောက်ကထောက်ခံပေးပါတယ်ကျွန်တော်ဒီလွတ်တော်ရဲ့လုံမှုလုပ်ဟန်တိုင်းအလုံးစက်ကလုံးနေပေးကြတာပေါ့လေနေပေးကြတော့အများဆုံးထောက်ခံတာဖြစ်တဲ့အတွက်ရေဆူအောင်လို့အဲဒါကြောင့်လက်ခံမှာဆက်လက်ဆွေးနွေးနေပေါ့
မွေးရစေဝါတိုက်ဖြက်ရေးမှာလူမှုပါဝင်ရေးဟာကချင်ပြည်နယ်အတွက်တာမကမြန်မာနိုင်ငံတနိုင်ငံလုံးအတွက်ပါအရေးပါတယ်လို့လည်းသူကဆက်ပြောပါတယ်။ကချင်လူမှုအခြေပြုမွေးရတိုက်ဖြက်ရေးအဖွဲ့ဟာဒီနှစ်ဘိန်းဆိုင်ရာဒီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းတောင်ကြားဒေသကဘိန်းဆိုင်ခင်ဧက8000လောက်ကိုဖျက်ဆီးခဲ့ပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာမွေးရစေဝါကင်းစင်ရေးအတွက်1999ခုနှစ်ကစပြီး15နှစ်စီမံကိန်းချမှတ်အကောင်အထည်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့ဆေးကြွစီထိုးလုပ်မှုပမာဏဆက်လက်မြင့်တက်နေတဲ့အတွက်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တက်တန်းတိုးမြင့်ထားရပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုတခါမြန်မာနိုင်ငံလူအခွင့်ရေးနဲ့ရိုဟင်ဂျာမွတ်စလင်တွေအကြောင်းဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အခါအရေးကြီးတဲ့မင်းငွန်းတွေထဲကတစ်ခုကတော့နိုင်ငံတွင်းကလူအခွင့်ရေးအခြေအနေတွေအထူးသဖြင့်ဖိနှိပ်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လူအခွင့်ရေးတွေရပ်ပိုင်ခွင့်တိုးတက်လာအောင်လုပ်နိုင်ပါမလားဆိုတာပါပဲ။ အချင်းစခန်းလိုဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အတွက်ပညာသင်ခွင့်မရှိကြီးပြင်းလာတဲ့ရိုဟင်ဂျာကလေးငယ်မျိုးဆက်တစ်ဆက်အတွက်အနာဂတ်ဟာမျောလင့်ချက်နည်းနေတယ်လို့ VOA သတင်းတောက်ကက်ထရီနာကော့ဖ်မန်စစ်တွေမျိုးကနေသတင်းပေးပို့ထားပါတယ်။ကိုရဲခေါင်ကဆက်ပြီးပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာရိုဟင်ဂျာကလေးငယ်တွေရဲ့အနာဂတ်ဟာမှေးမှိန်နေပါတယ်။သူတို့ဟာအမြင့်ဆုံးအထက်တန်းပညာရေးလောက်ပဲသင်ကြားခွင့်ရကြမှာဖြစ်ပါတယ်။လက်ရှိစနစ်ရဲ့အောက်မှာတော့ရိုဟင်ဂျာကလေးတယောက်ဟာလေးတန်းပညာရေးပြီးဆုံးအောင်သင်ပူးရင်ကံကောင်းတယ်လို့ပြောရမှာပါ။ကလေးအလုံးရဲ့အများစုဖြစ်တဲ့60ရာခိုင်နှုန်းလောက်ဟာသူ့ရဲ့မိသားစုတွေဆင်းရဲလွန်းလို့တစ်ခါမှအကြောင်းမတက်ဘူးကြပါဘူး။ရိုဟင်ဂျာအလုံးရဲ့ခန့်မှန်းခြေ80ရာခိုင်နှုန်းလောက်ဟာစာမတက်ကြပါဘူး။ကျောင်းဆရာတဦးဖြစ်တဲ့ဦးကျော်လှကဘင်္ဂါလီဘာသာစကားနဲ့အခုလိုပြောပြပါတယ်။
အဲ့ဒါမြေကြီးကြီးကမှမဖုန်းနဲ့ကလာစတဲ့ဖုန်းနဲ့ခရီးနော်
။စာတင်ကျောင်းတွေလုံလောက်မရှိပါဘူး။ဒါအပြင်ကလေးတချို့ရဲ့မိဘတွေကသူတို့လိုအပ်တဲ့ကျောင်းသုံးပစ္စည်းဈေးစကားအတွက်တော့မှမတက်နိုင်ကြပါဘူး
။ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာစခန်း12ခုမှာအစိုးရကဖွင့်ပေးထားတဲ့စာတင်ကျောင်း5ကျောင်းပဲရှိပြီးပညာရေးအတွက်အကူအညီနည်းနည်းပဲရပါတယ်။ Save the Children နဲ့ UNICEF လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယာယီပညာသင်နိုင်တဲ့နေရာတွေဆောက်လုပ်ပေးထားပါတယ်။ဒါပေမဲ့အဲ့ဒီလိုယာယီစာသင်ကျောင်းတွေမှာတော့ကျောင်းဆရာနဲ့ရံမုံငွေအလုံးလောက်မရှိကြပါဘူး။ရိုဟင်ဂျာတွေအတွက်အစိုးရကဖွင့်ပေးထားတဲ့ကျောင်းကကျောင်းဆရာတဦးဖြစ်တဲ့ဦးထွန်းကျော်ကဘင်္ဂါလီဘာသာစကားနဲ့ပြောပြခဲ့ပါတယ်
။အာဂျီကအာဂျီဘောဆဒီလာရေဘလုံးလုံးဝတော့တယ
်။မနေ့ကတော့အစိုးရရဲ့ပညာရေးဌာနစီကနေစာရေးပစ္စည်းကိရိယာတချို့ရရှိခဲ့ပါတယ်။ဒါပေမဲ့ဒီနေ့မှာတော့အစိုးရရဲ့အထောက်ပံ့အကူအညီမရတော့ပါဘူး။အခုကျွန်တော်ဆိုရင်မတ်တပ်ရပ်ပြီးစာသင်နေရတာပါ။အစိုးရကထံကုန်လေးတစ်လုံးတောင်မပေးလို့ပ
ါရိုဟင်ဂျာစခန်းတွေအတွက်အထက်တန်းကျောင်းတစ်ကျောင်းပဲရှိပြီးစာသင်ကြားရေးပိုင်းမှာအားနည်းတဲ့အတွက်2015ခုနှစ်ကကျောင်းသား2ဦးပဲအထက်တန်းအဆင့်ကိုအောင်မြင်ခဲ့ကြပါတယ်ဒါပေမဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့ပညာရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါ်လှအေးရင်ကတော့ဘင်္ဂါလီလို့ရည်ညွှန်းပြောဆိုခဲ့တဲ့ရိုဟင်ဂျာတွေအတွက်အစိုးရရဲ့ပညာရေးအစီအစဉ်တွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့ပါတယ်မြန်မာအစိုးရကရိုဟင်ဂျာတွေကိုဘင်္ဂါလီလို့သုံးနှုန်းခေါ်ဝေါ်ပေမဲ့ရိုဟင်ဂျာဒေသခံတွေကတော့ဒီအသုံးနှုန်းကိုလက်မခံကြဘဲကန့်ကွက်နေကြတာပါ။ဘင်
္ဂါလီတွေတော့သူတို့ကသင်ခွင့်မရဘူးဆိုတာတော့မဟုတ်ပါဘူး။သင်ခွင့်ရပါတယ်။အခုထိတည်းရနေပါတယ်။ဒီကပညာကလေထိုက်တဲ့သင်တော်တလောက်ပေါ့နော်။သူတို့ကိုခွဋ်ထုတ်တာတွေဆိုရင်သူတို့ရဲ့ပညာရေးနဲ့ပတ်သက်လို့သင်တော်တလောက်နှွံ့ချုံကြီးကိုယ်တိုင်တော်ဆင်းလာပြီးတော့လူပိတ်တာတွေအစီအမကြီးပါတယ်။အခုကြောက်နေတဲ့ပြေတော့မယ်လို့ကြေးရတာ။ဒီဒုက္ခတွေစခဲ့နေတယ်။ဘင်္ဂါလီရောခိုင်ရောပေါ့နော်။
ဒါကတော့ရခိုင်ပြည်နယ်လွှတ်တော်ပညာရေးကဏ္ဍလက်ထောက်ညွှန်ကြားရေးမှူးဒေါ်လှအေးရင်ကပြောသွားတာပါဒီစခန်းနေအတွက်မကြခင်အကူအညီတွေရောက်လာမယ်ဆိုရင်တောင်မှတက္ကသိုလ်အဆင့်ပညာရေးသင်ကြားနိုင်မှုမဖြစ်နိုင်သေးပါဘူးဒေသရင်းမှာတခုတည်းသောတက္ကသိုလ်ဖြစ်တဲ့စစ်တွေတက္ကသိုလ်ကိုဒုက္ခသည်စခန်းတွေတွေကနေလှမ်းမြင်နေရလောက်အောင်နီးကပ်နေပေမဲ့ရိုဟင်ဂျာတွေဟာရခိုင်ပြည်နယ်တွေကတက္ကသိုလ်တွေကိုတက်ရောက်ခွင့်မရှိကြပါဘူးရိုဟင်ဂျာတွေကိုစစ်တွေတက္ကသိုလ်တက်ရောက်ခွင့်ပိတ်ပင်ထားတာဟာ2012ခုနှစ်ကမွတ်စလင်စစ်ကြီးရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးမှတည်ငြိမ်မှုကိုထိန်းသိမ်းထားဖို့လုပ်ထားတာလို့မြန်မာဆိုရကဆိုပါတယ်။လောလောဆယ်မှာတော့သူတို့တွေဟာတန်ဆူးကျိုးကာယံထားတဲ့နိုင်ရန်တစ်ဖက်ကနေပြီးတော့အစစ်မြင့်ပညာသင်ယူနိုင်ဖို့အတွက်အလားအလာကိုအဝေးကနေလှမ်းမျှော်ကြည့်နေရတဲ့အခြေအနေသာရှိနေတာဖြစ်ပါတယ်ခင်ဗျာ။
ကိုရဲကောင်ပြောပြခဲ့တာပါရှင်အခုတော့ရန်ကုန်မြို့မှာလှုပ်ခတ်သွားတဲ့မြင်းကလင်အကြောင်းကိုတင်ပြပေးပါမယ်ဒီနေ့ဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းမှာဒေဒီယဲမြို့အနီးကိုဗဟိုပြုပြီးအင်အားအနည်းငယ်ရှိတဲ့မြင်းကလင်တစ်ခုလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနကအတည်ပြုပြောဆိုပါတယ်ပြီးခဲ့တဲ့နှစ်လအတွင်းမြင်းကလင်ငယ်လှုပ်ခတ်မှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲအနေနဲ့အင်အားကြီးငလင်လှုပ်ခတ်နိုင်တယ်လို့မြန်မာငလင်ကော်မတီကတတိပေးပြောဆိုလိုက်ပါတယ်ပြည်စုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
ဖေဖော်ဝါရီလ24ရက်နေ့မနက်ပိုင်းမှာဒေဒီရဲ့ပြည့်ရွေကျော်ကနေအင်အားအနည်းငယ်ရှိတဲ့မြင်းငရင်တစ်ခုလှုပ်ခတ်သွားခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနငရင်ဌာနခွဲဒုတိယညွှန်ကြားရေးမှူးဦးလှစောကအခုလိုအတည်ပြုပြောဆိုပါတယ
်2016ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ပေါ့နော်မြန်မာစံနှုန်းချိန်က9:42မိနစ်နဲ့20စက္ကန့်အချိန်မှာကမ္ဘာကြီးမြင်းငရင်စခန်းမှာအနောက်တောင်ဘက်48မိုင်ကျော်ဝေးသောမြန်မာနိုင်ငံပြည်တွင်းပေါ်ဒီဒီအမျိုးရဲ့တောင်အရှိတောင်ဘက်15မိုင်ခန့်အကွာကိုပြုပြီးတော့အင်အားရစ်ချတ်စကေးယာ0.4ရှိတဲ့အင်အားနည်းငယ်ရှိတဲ့မြင်းငယ်တစ်ခုလှုပ်သွားလှုပ်ရှားသွားပါတယ
်။ရန်ကုန်မြို့ရင်းကမြို့နယ်တော်တော်များများမှာဒီငရင်လှုပ်ရှားမှုကိုတိတိတတ်တာခံစားခဲ့ကြရသလိုဖျားပုံဘိုးကလေးနဲ့ဒလမြို့တွေမှာလည်းလှုပ်ရှားမှုတွေဖြစ်ပွားခဲ့တာပါ။ဒီဒီရဲ့မျိုးအရှိတောင်ပမာရှိတဲ့ဒီဒီရဲ့ပြည့်ရွေငယ်လေးတွေကနေလှူရှားခဲ့တာဖြစ်တယ်လို့ဦးလှစောကဆက်ပြောပါတယ်
အဲ့နားလေးမှာကျွန်တော်တို့ဟာပေါ့ပြည့်ရအသေးလေးတွေရှိရတယ်ကျွန်တော်တို့ဒီဒီပဲအဲ့တောင်ဘက်အရှိတောင်ဘက်အနောက်တောင်အဲ့အရှိတောင်ဘက်မှာအဲ့နားပြည့်ရချောင်းလေးတွေရှိပါတယ်ပြည့်ရချောင်းလေးတွေကနေပြီးတော့လှုပ်တာပါဒါကအင်အားလည်းဒါနဲပါလေအင်အားဒေသမလေးဆိုတော့အင်အားအနည်းငယ်ပဲရှိပါတယ်ဒါက
လူငယ်တွေနှစ်လအတွင်းငရင်ငယ်တွေ၃လေးချိန်လှုပ်ခတ်ခဲ့တာကြောင့်နောက်ဆက်တွဲငရင်ကြီးလှုပ်နိုင်ချေရှိတယ်လို့မြမမြင်ငရင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်းကအခုလိုသတိပေးပြောဆိုပါတယ်
လုံးခဲ့တဲ့တလားနှစ်လကလည်းပဲအဲ့ဒီနေရာကပဲကျော်ရမဂနီကျူ4တို့4.8 something ပေါ့ငလျင်လေးတွေ3-4ကျင်းလောက်စက်တိုက်လှုပ်ကြတာတော့ရှိတယ်ဆိုတော့အဲ့ဒီ segment ကပဲတန်းပြီးတော့လှုပ်နေတဲ့ခါကျတော့နည်းနည်းတော့ကျွန်တော်သတိထားဖို့တော့လိုအပ်လာတာပေါ့နောက်ကမှငလျင်ကြီးကြီးမားမားလှုပ်ဖို့ဉာဏ်ဒီလောက်လှုပ်လာတာလားပေါ့ကျွန်တော်ကတော့နည်းနည်းသတိထားသေးချင်တာဟုတ်ကဲ့
မြမမြင်ငရင်ကော်မတီရဲ့မှတ်တမ်းတွေအရနှစ်တရာမှာတစ်ခါအင်အားပြင်းငရင်လှုပ်တတ်တာကြောင့်ဒီနှစ်ပိုင်းနေမှာအင်အားပြင်းငရင်လှုပ်နိုင်ချေရှိတယ်လို့ဒေါက်တာမျိုးတန်းကအခုလိုသုံးသပ်ပါတယ
်ဒီဘဂူနစက်ဂန်ကနောက်ဆုံးလုခရာဒီ1930ကျွန်တော်ဂျီယိုလော်ဂျီ information တွေရောပေါ့ assessment parameter တွေရောအားလုံးသုံးပြီးတော့ကျွန်တော် prediction လုပ်တဲ့ခါကျတော့ magnitude 7နဲ့အထက်အဲ့ဒီအပိုင်းကနေပြီးတော့ပြန်လှုပ်ဖို့ဆိုလို့ရှိရင်ခုနပြောခဲ့တဲ့80နဲ့ကျွန်တော်ပြောချင်တယ်ဆိုရင်တရာပတ်ဝန်းကျင်ကြာတတ်တယ်ပေါ့ဒါကြောင့်မလို့ကျွန်တော်1930ဖြစ်နေပြီခု2016ဆိုတော့80တော့ကျော်လာတာပေါ့ဒါလှုပ်မယ်ဆိုရင်ကျွန်တော်လှုပ်နိုင်ဖို့ chance များလာတယ်ပေါ့
ဒီနေ့မနက်လှုပ်ခတ်သွားတဲ့မြန်မာပြည်တွင်းငရင်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ငရင်ဌာနအပါအဝင်နိုင်ငံတကာငရင်ဌာနတွေရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာမျိုးမရှိတာကြောင့်အမှန်တကယ်ပဲငရင်လှုပ်ခဲ့သလားဆိုတာကိုမေးခွန်းထုတ်သူတွေလည်းရှိနေပါတယ်ရှင်
မတ်တင်ရင်လင်းတင်ပေးပို့ခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးมาဖြစ်ပါတယ
်အင်ဂါနေကနီဗာရာပြည်နယ်မှာလုပ်တဲ့ Republican Party ကိုစားပြုသမ္မတလောင်းအတွက် Caucus ပနာမရွေးချယ်ပွဲမှာဘီလီယံနာတရေကြီးဒေါ်နယ်ထရမ့်ကအပြတ်သက်အနိုင်ရသွားပါတယ်။နောက်ဆုံးမဲရလက်တွေအရထရမ့်ကမဲအရေအတွက်46ရာခိုင်နှုန်းရတာကြောင့်မဲအရေအတွက်24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုထက်အပြတ်သက်သွားပါတယ်။တက်ဆက်ပြည်နယ်အထက်လွှတ်တော်မှတက်ခရုစ်က27ရာခိုင်နှုန်းနဲ့တတိယနေရာရပါတယ်။ကျူဘားနိုင်ငံဂွန်နာမိုပင်လယ်အော်ကအမေရိကန်အကြံစခန်းကိုပိတ်ပစ်ဖို့အမေရိကန်သမ္မတဘရက်ကိုဘာမားကတွန်းအားပေးဆောင်ရွက်နေတဲ့ပေါ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေကြတဲ့နိုင်ငံခြားရေးဝန်ကြီးရောင်းဟီလာရီကလင်တန်နဲ့ထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်တို့ကထောက်ခံတဲ့ကြောင်းအင်္ဂါနေ့ကပြောကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနားပြည်နယ်မှာ CNN သတင်းဌာနကကြီးမှုပြီးလုပ်တဲ့တောင်ဟောဆွေးနွေးပွဲတွင်နိုင်ငံခြားရေးဝန်ကြီးရောင်းကလင်တန်ကဒီထိန်းသိမ်းရေးစခန်းကိုအမေရိကန်တို့ဆက်ပြီးသုံးစရာအကြောင်းမရှိတော့ဘူးလို့ပြောပြီးအဲ့ဒီစခန်းဟာအကြမ်းဖက်သမားတွေအတွက်လူသေးစုဆောင်တဲ့ကြော်ညာဖြစ်နေတယ်လို့ပြောခဲ့ပါတယ်။ထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်ကတော့ဂွန်နာနာမိုထိန်းသိမ်းရေးစခန်းမှာလူတွေကိုချုပ်ထားတာဟာကဘာတလွားကြေးရိုက်ကတ်မှုတွေဖြစ်စေပြီးအမေရိကန်တို့ဟာအပြောနဲ့အလုပ်နဲ့မညီတဲ့နိုင်ငံလို့မြင်နိုင်စေတယ်လို့ပြောပါတယ်။2015ခုနှစ်တွင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာကန္ဓာအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဖေဖော်ဝါရီလ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်စာအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လူရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်အောင်အကောက်အွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိဘူးလို့ AI ကထောက်ပြတယ်လို့လူတွေကိုနေအိမ်တွေကနေတင်အတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ပြောပါတယ်။လာမယ့်စနေနေ့မှာစပြီးအသက်ဝင်မဲ့ဆီးရီးယားပြစ်ခတ်ရဆဲရေးကိုအကောင့်ထည့်ဖို့ဘူးဆီးရီးယားအစိုးရအနေနဲ့အစင်းရှိနေပြီလို့ဆီးရီးယားသမ္မတဘာရှာလ်အာဆတ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအတည်ပြုပြောဆိုလိုက်ပါတယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9:00ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.